စစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုအဖြစ် Silent Strike အတန်သိပ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့အကြောင်းမှာပဲအောင်အမြင်မြင်လုပ်နိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြို့လေကောင်အထင်ကရနေရာတွေမှာဒီမကလူနေရပ်ကွက်တွေထဲကလမ်းတွေပေါ်မှာပါလူသူမရှိတိတ်ဆိတ်ခဲ့ကြတဲ့ရန်ကုန်နဲ့မန္တလေးကအတန်သိပ်တပိတ်အကြောင်းရန်ကုန်ကလာတဲ့တင်အပြေဆုံးကိုတော့မဆုမင်ကပြောပြထားပါတယ်။
ဆီယနာသိမှုအပေါ်မှာနီလန်းမျိုးစုံနဲ့ဆန့်ကျင်နေကြသူတွေဟာဒီကနေ့ဒီဇင်ဘာလ10ရက်နိုင်ငံတကာလူ့ခွင့်ရေးနေ့မှာတော့ Silent Strike လို့အမည်ပေးထားတဲ့လမ်းပေါ်မထွက်အသံတိတ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးလိုလူမျိုးပေါင်းစုံနေထိုင်ရာမြို့ကြီးတွေမှာလည်းနေရာအနှံ့မှာလူသူမရှိဘဲခြောက်ကပ်သွားခဲ့တာပါ။ဈေးဆိုင်နေတဲ့လုပ်ငန်းတွေလည်းဒီကနေ့တရက်သူတို့ရဲ့လုပ်ငန်းလဲပတ်မှုကိုရပ်တန့်ပြီးမနက်10နာရီကနေညနေ4နာရီတက်မှတ်ထားတဲ့အချိန်အထိစိုက်မဖွင့်အပြစ်မထွက်ပဲနေခဲ့ကြပါတယ်။ရန်ကုန်မြို့ကအချိန်ပြည့်လူစီကားတဲ့လှဲတန်းလိုနေရာမျိုးမှာတော့ဒီကနေ့စိုက်နေပိတ်ထားကြသလိုလူအသွားအလာလည်းမတွေ့ရဘူးလို့လှဲတန်းမှာဈေးရောင်းသူတို့ကပြောပြပါတယ်
။ကျွန်တော်ဒီနေ့ဟိုကျွန်တော်စိုက်နေရောပြည်သူရောအကုန်ကြုံများများတော့ကျွန်တော်ဒီပြည်သူများဆန္ဒပဲတိုင်းလာကြတာပဲတွေ့တယ်။ဒါကြောင့်အကုန်လုံးကတော့ရှင်းနေနေရလေပြောဒါကတော့ဒီနေ့ကျွန်တော်ရှင်းနေပါဒီလိုမျိုးရှင်းနေတော့ကြာလေကျွန်တော်ဒီဆိုင်နေရလေအကုန်လုံးကလေအဲပိတ်ကြတယ်ပေါ့နော်အကုန်လုံးကတော့ရှင်းနေနေပါလေဟုတ်ကဲ့ပါကျွန်တော်ညီမတော်ပါတော်တော်လေးကိုမရှိပါဘူးပါမ
လဲထဲမှာဆိုင်တချို့ကပစ္စည်းတွေကိုယူသွားတာရှိတဲ့ကြောင့်လဲဆိုင်ရှင်တချို့ကပြောပါတယ်ဘသူတွေကယူသွားတယ်ဆိုတာမသိရတယ်လို့ဒါနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးရန်ကုန်တိုင်းလှိုင်သာယာမြို့နယ်ရက်ကွက်အများစုမှာတော့ပိတ်ထားတဲ့ဆိုင်တွေကိုပြန်ပြီးတော့ဖွင့်ဖို့အတင်းအကျပ်ဖိအားပေးတာရှိခဲ့ပါတယ်အဲ့ဒီလိုဖိအားပေးတာမှာတော့ရဲနဲ့စစ်သားလိုယူနီဖောင်းဝတ်ထားသူတွေမပါဘဲဒုတ်ဓားကင်ဆောင်ထားတဲ့အရဝတ်တွေကချင်းချောက်ဖိအားပေးခဲ့တာလို့လှိုင်သာယာဖျားလန်းကဆိုင်ရှင်တဦးက VOA ကိုပြောပါတယ်မနက်7:00လောက်မှာပိတ်ထားတဲ့သူ့ရဲ့ဆိုင်တကားကိုဒုတ်နဲ့ရိုက်ပြီးဆိုင်မဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့သူက VOA ကိုပြောပြပါတယ
်ဒီကောနော်ဆိုင်ကြီးကဘာဖြစ်လို့မဖွင့်လာလဲပေါ့နော်ဘုတ်ချက်ချင်းဖွင့်ရမယ်ဓာတ်ရီတွင်ပေါ့သောတော့လည်းပြန်ရောဒီကွန်ဆူရီနဲ့မတူနာလားဒါပေမဲ့ဒီတိုင်းမျိုးကမှတ်နေပေါ့ဆိုတော့ဆာရီရဲ့လက်ကြီးဟုတ်ရောဒီတော့ဒီအပ်ရှိနေပါတော့ဟိုဟာဒီရောက်တဲ့ဒီလာလို့ပါတော့ကျွန်တော်ပြန်လာတာပါเนาะဒီရောက်လို့ဒီတစ်ချိန်သူ့ကိုဖွင့်ရမယ်ဆိုပြီးတော့ပေါ့เนาะဟုတ်ကဲ့ပါတော့ကျွန်တော်ဖွင့်ပါမယ်ပေါ့เนาะကျွန်တော်လည်းဒီလိုပြောရတော့ဒီမှမရှိတော့ဒီခိုင်းပြီးတော့ဒါလို့ပြချက်ပြင်ဆက်ချက်ဖွင့်တဲ့လူအများကြီးကိုမဖွင့်နိုင်တော့မှာအဲ့ဒီဒီလိုဒီလိုနဲ့မှလာတာနော်။လာလို့မှဓာတ်ကုန်းနဲ့ဆိုတော့ဒီလိုလည်းကြောက်တာပေါ့
။ဒီလိုမျိုးဒီဇိုင်းညင်းစီကိုလိုက်ဖွင့်ခိုင်းမိမဲ့ဆိုင်ရှင်အများစုကတော့ဆိုင်တကားကိုဟန်ပြအဖြစ်လောက်သာပြန်ပြီးဖွင့်ကြတယ်လို့လှိုင်သာယာမြို့နယ်ဒေသခံတချို့ကပြောပါတယ်။မန္တလေးမြို့မှာလည်းရက်ကွက်ဈေးဆိုင်နေနဲ့ဈေးရုံတွေကဆိုင်ငန်းတွေကိုဖွင့်ဖို့ဖိအားပေးတာတွေရှိပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။မန္တလေးဆိုရင်ဒီကြော်ဝိုင်းဆိုရင်ဟောပါလေ။တရက်ကိုလူကြီးစိတ်အောင်ချီဝင်နေတာလေအဲ့ဒါဆိုရင်ခုတယောက်မှကိုမရှိဘူးလမ်းပေါ်မှာရောဒီဝိုင်းခင်းတာရောဘာမှမရှိဘူးလေအဲ့ဒါနေကုန်မယ်နောက်မူကောင်းစေးညာစေးအပန်းစေးဆိုရင်လည်းတယောက်တစ်သေးမှလည်းမခွင့်ဘူးဒီတိုင်းပဲကအသေးသေးလေးမလာဘူးအဲ့လိုမျိုးပေါ့မဖွင့်ရင်နိုင်ငံတိတ်မှလို့ပိတ်မှလို့ပြစ်မှလို့ပေါ့ရက်ပတ်တွေဆိုရင်ပြစ်မယ်လို့ပြောတာပေါ့ဗျာဒီရက်ပတ်တွေကဈေးတိုင်းလေးဆိုရင်မခွင့်ဘူးဆိုရင်ဖမ်းမယ်ပြစ်မယ်ပေါ့သူတို့ရဲ့ချင်းချောက်မှုပေါ့ဗျာအဲ့လိုမျိုးတော့ချင်းချောက်တာရှိတယ်ဟိုကျွန်တော်တို့ဈေးတွေများနေပြည်သူကတော့စဉ်းစားခံပြီးတော့ဟိုပေါ့ပိတ်တာပဲလေညီညွတ်ပဲပိတ်တော့သူဘာမှလုပ်မရဘူးပေါ့
အခုလိုမျိုးငြိမ်သက်တဲ့အသွင်တစ်မျိုးနဲ့အာနာရှင်စန့်ကျင်လှုပ်ရှားမှုအပေါ်မှာဖိအားပေးတားဆီးတာတွေရှိခဲ့ပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်တဲ့ညနေ၄နာရီတိတိမှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြပါတယ်ဒီမိုကရေစီလိုလားသူတွေကမြေပြင်ကနေ Silent Strike လှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ဝိဇ္ဇုံအနက်ရောင်တွေဝစ်ပြီးလက်သုံးချောင်းထောင်းစိတ်တုံးနေတဲ့လူခွင့်ရေးတော်လန်ရေးနဲ့တိမ့်ပိုက်ကြဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုမှလည်းပါဝင်ခဲ့ကြပါတယ်ရှင်